စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာတနည်းကြာမြင့်လာခြင်းအဖြစ်စစ်တပ်ကအာဏာကိုဆက်လက်ဆုတ်ကန်ထားဆဲဖြစ်သလိုရွေးကောက်တင်မြှောက်ခံထားရတဲ့ခေါင်းဆောင်တွေကိုလည်းနစ်ရှည်ထောင်ဒဏ်တွေချမှတ်နေပါတယ်။တစ်ဖက်မှာအာဏာသိမ်းမှုကိုစန့်ကျင်တဲ့ပြည်သူတွေဟာစစ်ကောင်စီအုပ်ချုပ်လို့မရအောင်ဆက်လက်တော်လှန်နေကြဆဲဖြစ်တဲ့အကြောင်း VOA ကုလသမဂ္ဂဆိုင်ရာသတင်းတောက်မာဂရက်ဘရှီရဲ့သတင်းလွှာကိုမတ်အိမ်ချင်းနိုင်ကပြောပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာ2020ပြည့်နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုစစ်တပ်ကပယ်ချပြီး2021ခုနှစ်ဖေဖော်ဝါရီလ1ရက်မှာအရသာဆွေရကိုဖျောက်ချအာဏာသိမ်းပြီးကလေးကတိုင်းပြည်ဟာဗယောဒရာနဲ့အကြမ်းဖက်မှုတွေအောက်ငင်းမုန်းခဲ့ရပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်တဲ့နိုင်ငံအနှံ့ဆန္ဒပြပွဲတွေကိုစစ်တပ်ကဖြိုခွင်းရမှာဒါဂျင်နဲ့ချီတဲ့ကလေးငယ်အရေးအတွက်အပါအဝင်အရသာပေါင်း1500လောက်တည်ဆုံးခဲ့ပြီးလူပေါင်း1000နဲ့ချီဖမ်းဆီးခံထားရကြောင်းလူခွင့်ရေးဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အနာဒိစကောင်စီကအကြမ်းဖက်ဖိနှိပ်နေပြီနဲ့လေဒီမိုကရေစီနိုင်ငံကိုပြန်လည်ထူထောင်ဖို့တောင်းဆိုလှုပ်ရှားနေတဲ့မြန်မာပြည်သူတွေရဲ့စိတ်ဆန္ဒတွေဟာလျော့ပါးသွားခြင်းမရှိပါဘူးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တอมအန်ဒရူးစ်ကလည်းမြန်မာပြည်သူတွေရဲ့စိတ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတန်တိတ်တန်ခိုင်မာပုံကိုအခုလိုပြောပါတယ
် I'm in awe of the people of Myanmar and I'm certain
you know any မြန်မာပြည်သူတွေကိုဒီကေဘဲအာဝတ်ထင်ကြီးလေးစားမိပါလေအခုလောမြန်မာပြည်သူတွေရဲ့စံပြလှူရှားမှုဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီကိုအားပြစ်စေခဲ့မှာသိကြပါတယ်သူတို့ကပြည်သူတွေကိုအလွယ်တကူနှိမ်နှင်းနိုင်ခဲ့မယ်လို့ထင်ခဲ့ကြပုံရပါတယ်အခုမြန်မာပြည်သူတွေရဲ့တန်းကြီးကိုကယ်တင်ဖို့ဆိုတဲ့တန်ဋိဌာန်ခိုင်မာမှုကိုအလျှော်တင်ပေးယူလို့မရဘူးဆိုတာသူတို့တွေ့နေရပါပြီ
စစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာပြီးခဲ့တဲ့နှစ်ဧပြီလကအင်ဒိုနီးရှားနိုင်ငံကိုသွားပြီးမြမအရေးအာဆီယံအထူးအစည်းအဝေးကိုတက်ရောက်ခဲ့ချိန်မှာမြမနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးတက်ပြီးတက်ဆိုင်သူအားလုံးပါဝင်တဲ့ဆွေးနွေးပွဲတွေစတင်ဖို့အပါအဝင်အချက်၅ချက်ပါအစီအစဉ်ကိုအကောင့်ထဲပေါ်ရေးသဘောတူခဲ့ပါတယ်။ဒါပေမဲ့လည်းလိုက်နာပါမယ်ဆိုတဲ့ကတိကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကချိုးဖောက်ခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတော့မြမနိုင်ငံနဲ့ပတ်သက်လို့အရေးယူဆောင်ရွက်မှုတွေအားနည်းခဲ့ပါတယ်။ဗီဒီယိုအာနာရှိနေတဲ့တရုတ်နဲ့ရုရှားနိုင်ငံတွေကမြန်မာစစ်တပ်အပေါ်ပိတ်ဆို့အရေးယူမှုတွေဒါမှမဟုတ်လက်နက်ရောင်းချမှုတွေပိတ်ပင်မှာကိုလိုလားမှုမရှိကြပါဘူး။ဒါအပြင်လက်ရှိလုံခြုံရေးကောင်စီတွင်သဘောထားကွဲလွဲမှုတွေရှိနေတဲ့ကြားကမြန်မာနဲ့ပတ်သက်လို့သူတို့အဖွဲ့ဝင်တွေကြားအခြေအနေတွေပိုပြီးဆိုးရွားလာစေနေဆိုတဲ့စိုးရိမ်စိတ်တွေကြောင့်မြန်မာအရေးထိထိရောက်ရောက်အရေးယူကြံတွေတာမျိုးမလုပ်ခဲ့ကြပါဘူး။ဒီအခြေအနေတွေနဲ့ပတ်သက်လို့နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူးလူးဗစ်ရှာဘိုနာပြောပြတာကတော
့ Frankly what the Myanmar military has gotten from the Security Council is a green light
ဒီလိုနေနေကြရရင်မြန်မာစစ်တပ်အနေနဲ့လုံခြုံရေးကောင်စီကနေခွင့်ပြုချက်ရလိုက်တယ်လို့ဖြစ်ခဲ့ပါတယ်အဖွဲ့ဝင်နိုင်ငံတွေကမကြိုးစားတော့တဲ့အတွက်သူတို့အပေါ်မှာအရေးယူဖို့မရှိဘူးဆိုတာမြန်မာစစ်တပ်ကသိနေပါတယ်လုံခြုံရေးကောင်စီကလက်လျှော့လိုက်တယ်လို့ပြောရမှာပါလို့ပြောသွားတာပါလုံခြုံရေးကောင်စီဘက်ကအရေးယူဆောင်ရွက်ခဲ့တာမျိုးမရှိခဲ့ပေမဲ့ဂျော၁၈ရက်မှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံအပေါ်လက်နက်ရောင်းချမှုတားမြစ်ရေးအဓိကတိုက်တွန်းထားတဲ့ဆုံးဖြတ်ချက်တရက်ကိုအတည်ပြုခဲ့ပါတယ်ဒါပေမဲ့ဒီဆုံးဖြတ်ချက်ကိုမဖြစ်မနေလိုက်နိုင်ရမယ်ဆိုတာမျိုးစီနောင်ထားခြင်းမရှိပါဘူးဒါကြောင့်လဲဆီယနာသိမ့်မှုကိုပြန်ရုပ်သိမ်းပြီးနိုင်ငံတကာအတိုင်းဝိုင်းဘက်ကမြန်မာစစ်တပ်အပေါ်မှာလုံလောက်တဲ့ဖိအားပေးမှုမလုပ်နိုင်ဘူးလို့ International Crisis Group ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူး Richard Gowan ကဆိုပါတယ
် Well, I think that international institutions including the UN and
မြန်မာအရေးနဲ့ပတ်သက်လို့အာဆီယံနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လမ်းညွှန်ပေးနေတယ်လို့ကျွန်တော်ထင်ပါတယ်ဆရာနာသိမှုကနေနောက်ကြောင်းပြန်လှည့်ဖို့မြန်မာစစ်တပ်အပေါ်လုံခြုံရေးကောင်စီဓာတ်မဟုတ်အခြားနိုင်ငံတကာအဖွဲ့အစည်းတစ်ခုခုကလုံလောက်တဲ့စီအားပေးဖို့လမ်းကြောင်းမရှိတာထင်ရှားပါတယ
်အခုလိုစစ်ဘုချုပ်တွေပေါ်နိုင်ငံတကာရဲ့ဖိအားပေးမှုမရှိချိန်မှာမြန်မာပြည်သူတွေကတော့စစ်ကောင်စီကိုလက်နက်ဆွဲကင်တော်လှန်တိုက်ခိုက်လာကြပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကမြန်မာပြည်သူတွေလက်နက်ကင်တော်လှန်နေတဲ့အခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ်
ဒီလူလူကသူတို့ဖြစ်နေတယ်မြန်မာပြည်နဲ့ but possible
people are resisting
လူတွေဟာဆက်အနာဆက်ဆီကိုချေမှုန်းဖို့တတ်နိုင်သမျှနီးမျိုးစုံနဲ့တုံးလှန်နေကြပါတယ်လက်နက်ကင်တိုက်ပွဲဟာဒီနီးလန်းများစွာတွေကတစ်ခုဖြစ်ပါတယ်လို့ပြောပါတာပါစစ်တပ်နဲ့တိုင်းသားလက်နက်ကင်ဖွဲ့တွေကြားတိုက်ခိုက်မှုတွေအစ်စ်ဖွဲ့စည်းလာတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကနေစစ်တပ်ကိုတော်လှန်တိုက်ခိုက်မှုတွေကြောင့်နိုင်ငံအနှံ့အပြားမှာအကြမ်းဖက်မှုတွေကြီးထွားလာနေပြီးလူပေါင်းရာနဲ့ချီညီရဲ့စွန့်ခွာထွက်ပြေးခဲ့ကြရပါတယ် မြန်မာစစ်တပ်အနေနဲ့သူ့ရဲ့ပြည်သူတွေအပေါ်စစ်ကြေညာတိုက်ခိုက်မှုတွေကြောင့်အခြေအနေတွေဒီထက်မကပိုဆိုးလာနေကြောင်း Tom Andrews ကသုံးသပ်ပါတ
ယ် The junta has declared war on the people of Myanmar and they're identifying those
မြန်မာစစ်တပ်ကပြည်သူတွေကိုစစ်ကြေညာခဲ့တာပါကြေရော်ဒီမှာနေထိုင်သူတွေကိုရန်သူတွေအဖြစ်သတ်မှတ်ပြီးတော့စစ်တပ်ကသူတို့ကိုသူတို့တိုက်ခိုက်တတ်တဲ့မြန်မာနေချက်ကိုလိုင်းစင်ရှိသားသူတွေအဖြစ်ခံယူသားပုံရပါတယ်ဒါကြောင့်သူတို့ရဲ့လူခွေကြီးချိုးဖောက်မှုတိုင်းတာကတောက်စီရကောင်းပါလေ။နောက်ပြီးအခြေအနေကပိုဆိုးလာမှာကိုကျွန်တော်စိုးရိမ်မိပါတယ
်။မြမရေးတုံ့တက်သူတွေကတော့အကျအတဲကိုအမြန်ဖြေရှင်းနိုင်ဖို့အလားအလာမရှိဘူးလို့မြင်ကြပါတယ်။ International Crisis Group ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူး Richard Gowen ရဲ့အမြင်မှာလဲ
I think that for the time being we sadly
feel လောလောဆယ်လက်ရှိအချိန်မှာအကြမ်းဖက်မှုတွေတဟုံဟုံတောက်လောင်နေမယ်ဆိုတာကိုပဲမြင်ရမယ်လို့ကျွန်တော်တို့စိတ်မကောင်းစွာနဲ့ခံစားမိပါတယ်ဒီအကြမ်းဖက်မှုတွေကိုထိန်းသားနိုင်ရင်တော့မှနိုင်ငံရေးအပြည့်လေဖို့အခွင့်အလမ်းနေပါတယ်လို့ကျွန်တော်ထင်ပါတယ
်မအင်ဂျင်နီယာတင်ပြပေးကြတာပါခင်ဗျာ CEO American တန်ကနေတင်းလာနေကြပါအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်